ကျူဘာနိုင်ငံဂွာတာနာမိုကျွန်းမှာရှိတဲ့အမေရိကန်စစ်အကျဉ်းစခန်းကိုဆက်လက်ထားရှိမှာဖြစ်ပြီးစစ်ပွဲတွေအတွင်းဖမ်းမိခဲ့တဲ့တံတရားဖြစ်ဖွယ်အကြမ်းဖက်သမားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုဆက်ပြီးတိတိတသားချင်းချောက်နေကြတဲ့ကာလပတ်လုံးအဲ့ဒီမှာချုပ်နှောင်ထားမှာဖြစ်ပါတယ်။အမေရိကန်စစ်အကျဉ်းစခန်းကိုဆက်ပြီးထားရှိမယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံထားတဲ့နောက်ဆုံးပြင်ဆင်ထားတဲ့လမ်းညွှန်ချက်ကိုပင်တဂွန်စစ်ဌာနချုပ်ကမနေ့ဗုဒ္ဓဟူးနေ့ကသမ္မတအိမ်ဖြူတော်ကိုပေးပို့ခဲ့တာပါ။ဂွာတာနာမိုကျင်းတော်ကိုပို့မဲ့အကျဉ်းသားတဦးချင်းစီအတွက်လိုက်နာရမယ့်စံချိန်စံနှုန်းတွေနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးပြင်ဆင်ထားတဲ့အချက်တွေအိမ်ဖြူတော်ကိုတင်ပြခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဆာရာဟေဂင်းစ်ပြောပါရယ်စစ်အကျဉ်းစခန်းမှာထိမ့်သိမ်းဖို့အဆိုပြုခံရတဲ့အကျဉ်းသမားတွေဟာလူပုဂ္ဂိုလ်အဖြစ်ရှိနေပြီးအမေရိကန်ပြည်အောင်စုရဲ့လုံခြုံရေးကိုတိတိတသားချိန်ချောက်နေသူတွေဒါဂွာတာနာမိုအကျဉ်းစခန်းကိုပြောင်းရွှေ့တင်နေဆိုတဲ့ policy ကိုတင်ပြထားကြောင်းဆာရာဟေဂင်းစ်ဆိုပါတယ်သမ္မတထရမ့်မှာသူ့ရဲ့ရွေးကောက်ပွဲမဲဆယ်စည်းရုံးရေးကာလမှာစစ်အကျဉ်းစခန်းကိုဆက်လက်ထားရှိမှာဖြစ်တယ်လို့ကြေညာပေးထားတဲ့အတိုင်းစစ်ပွဲတွေမှာဖမ်းဆီးရမိခဲ့တဲ့ကျန်းဖက်သမားတွေကိုဘယ်လိုကင်တွယ်မလဲဆိုတဲ့ policy နဲ့ပတ်သက်လို့ရပ်ပေါင်း90တွင်ပြင်ဆင်ရေးသားဖို့ကာကွယ်ရေးဝန်ကြီးဌာနကိုပြီးခဲ့တဲ့ဇန်နဝါရီလကသမ္မတအမိန့်နဲ့လက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။အဲဒီနောက်မှာအခုလိုကာကွယ်ရေးဝန်ကြီးဌာနဘက်ကပြင်ဆင်ထားတဲ့ policy ကိုသမ္မတစီတင်ပြခဲ့တာဖြစ်ပါတယ်။